မြန်မာနိုင်ငံမှာမကြာသေးခင်ကတွေ့မြင်ရတဲ့အခြေအနေတွေကြောင့်စစ်တပ်နဲ့ဆက်ဆံရေးတွေကိုပြန်လည်သုံးသပ်တဲ့ကြောင်းပြည်ထောင်အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့အဖွဲ့ကတိုက်တွန်းလိုက်ပါတယ်။လူခွင့်ရချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့စစ်တပ်ပေါ်နိုင်ငံတကာအနေနဲ့ဖိအားပေးနိုင်မဲ့နည်းလမ်းတွေရှာဖွေဖို့လည်းဘာမာကင်ပိန်း UK အဖွဲ့ကတိုက်တွန်းလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မအီတက်စင်ပြောပြပေးမှာပါရှင်။
မြန်မာနိုင်ငံတိုင်းရင်းဒေသတွေမှာဖြစ်နေတဲ့လူခွင့်ရချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံ NLD အစိုးရတစ်ကိုနိုင်ငံတကာကတွန်းအားပေးပြောဆိုနေတယ်လို့ပဲနှစ်နှစ်ချီလူခွင့်ရချိုးဖောက်မှုတွေလှုပ်ဆောင်နေစေဖြစ်တယ်မြန်မာတပ်မတော်ကလည်းနိုင်ငံတကာကပိုအာရုံစိုက်ပြီးဖိအားပေးလာဖို့လိုတယ်လို့ဘမ်မန်ကင်ပိန်း UK ကနေထုတ်ပြန်တဲ့စီးရင်ကစားတစောင်းမှာတိုက်တွန်းလိုက်ပါတယ်အရင်အစိုးရလက်ထက်မှာပူပေါင်းဆောင်ရွက်မှုတွေရှိခဲ့ပေမဲ့စစ်တပ်ဟာရဲသားအစိုးရစစ်စစ်လက်ထက်မှာတတက်ကြွကြွပါဝင်မှုမျိုးမတွေ့ရဘူးလို့ဗြိတိနိုင်ငံခြေဆိုင်ဘမ်မန်ကင်ပိန်း UK ညွှန်ကြားရေးမှူးမတ်ဖမနာကပြောပါတယ်
We're seeing the recent human rights violations in Rakhine State against the Rohingya we're seeing the ongoing conflict in Shan State andKachin State where the Burmese army are committing lots of human rights violations
လက်တော်မြန်မာတပ်မတော်ကရခိုင်ဒေသမှာရိုဟင်ဂျာတွေဘောလူခွင့်ချိုးဖောက်မှုတွေအများပြားတွေ့နေရသလိုချမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဇက်တိုက်ဖြစ်နေတဲ့ပြည်ပခတွေကိုတွေ့နေရပါတယ်တပ်မတော်ကကလေးလူသားတွေစစ်တပ်ထဲတွေ့နေတော့မှာမြန်မာတပ်မတော်ကအခြေခံဥပဒေပြင်ဆင်ဖို့ကိုလက်မခံနိုင်သေးတာကမြန်မာနိုင်ငံကဒီမိုကရေစီပြည်ရင်ပြောင်းလဲဖို့အဓိကအဟန္တာတစ်ခုဖြစ်နေတာပါမြန်မာနိုင်ငံကကြုံနေရတဲ့ပြဿနာပေါင်းစုံထဲမှာတပ်မတော်ကအကြီးဆုံးပြဿနာတစ်ခုဖြစ်နေတဲ့လက်ရှိအခြေအနေကိုနိုင်ငံကအတိုင်းအဝိုင်းကနားမလည်နိုင်သေးပဲတပ်မတော်ကိုနိုင်ငံကအစည်းအဝေးတွေထိပင့်ခေါ်တာတွေစီးရဲစနန်းတွေအခမဲ့ပေးနေတာတွေလုပ်နေပြီးပြူသဘောဆောင်တဲ့လှုပ်ဆောင်မှုတွေလုပ်နေကြအောင်ကောင်းကောင်းမွန်မွန်ဆက်ဆံနေကြတာပါလက်တလောမှာတပ်မတော်ကလူခွင့်ချိုးဖောက်မှုတွေကိုဇက်တိုက်လုပ်နေပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အဟန္တာဖြစ်နေတာပါ
လူခွင့်ချိုးဖောက်မှုတွေမှာနိုင်ငံတကာအနေနဲ့တက်မရော်ကိုလည်း NLD ဆိုရနီးတူ PR ပေးပြီးတိုက်တွန်းဖို့လိုနေတဲ့အခြေအနေမှန်ကိုနိုင်ငံတကာကသိလာစေဖို့ရည်ရွယ်ချက်နဲ့ဒီအစီရင်ခံစာတစ်ကိုထုတ်လိုက်ရတဲ့အကြောင်းကို Mark Farmaner ကပြောပါတယ်။လူခွင့်ချိုးဖောက်မှုတွေရအောင်နိုင်ငံတကာကဘလို့တွန်းအားပေးနိုင်မလဲဆိုတဲ့အကြောင်းကိုလည်းဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်
။ They're trying to reward the government for and encourage the government for reforms
တမရောကပြည်ပပြောင်းလဲမှုတွေလို့ဖို့လက်ခံလာတာကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တာမြန်မာနိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေပေါ်ကုလသမဂ္ဂထွေထွေညီလာခံကထားတဲ့ညီမန်းချက်ကိုရဆိုင်းလိုက်တာတွေနိုင်ငံတကာအတိုင်းအဝိုင်းကလှုပ်ဆောင်ခဲ့ပါတယ်နိုင်ငံတကာနိုင်ငံချင်းရဲ့အခြေအနေတွေကတော့မတူတော့ပိတ်ဆို့မှုတွေဖယ်လိုက်တာလို့မျိုးအလွဲဖြေရှင်းတဲ့ညီမလို့တင်ပါဘူးမြန်မာနိုင်ငံမှာတော့စစ်တပ်ကစစ်ရာဇဝတ်မှုတွေလူခွင့်ချိုးဖောက်မှုတွေလုပ်နေတဲ့အချိန်ထဲမှာပဲတမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုစစ်မြေဥရောပစီးရင်ညီလာခံကိုဖိတ်ပြီးစစ်လက်နက်စက်ရုံတွေလည်းပတ်စီတာတွေမလုပ်သင့်ပါဘူ
းတက်မော်ကိုဖိအားပေးတဲ့နေရာမှာစီးပွားရေးဘက်ကလည်းဖိအားပေးနိုင်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်နိုင်ငံတကာကုမ္ပဏီကြီးတွေအနေနဲ့တက်မော်ပိုင်းလုပ်ငန်းတွေနဲ့စီးပွားရေးလှုပ်ဆောင်တာတွေရပ်လိုက်နိုင်ပါတယ်ပြီးခဲ့တဲ့နှစ်လအတွင်းလူခွင့်ချိုးဖောက်မှုတွေလုပ်နေတဲ့အခြေအနေဥပမာတွေကိုကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားတာတွေကိုအခြေခံပြီးတော့တက်မော်အပေါ်ကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေလှုပ်တင်တယ်လို့လဲဘမ်မာကင်ပိန်း UK အဖွဲ့ကတိုက်တွန်းထားပါတယ်ရှင်